ဒီနေ့တော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်ဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင် GNPP ကကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့တပ်ဖွဲ့ဝင်၃ယောက်နဲ့ရွာသားတယောက်ကိုမြန်မာတပ်မတော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်အောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးရေးတော့စုံစမ်းစစ်ဆေးသွားမယ်လို့ကြားပြည်နယ်အစိုးရအဖွဲ့တောင်းရှိသူကပြောပါတယ်ဒီလိုတေဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့တရားမျှတမှုဖော်ဆောင်ပေးဖို့ညီညွတ်တော်တိုင်းတော်လူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ကနေတောင်းဆိုခဲ့ပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VN မြန်မာပိုင်းတရင်တော့ Migrant ကသတင်းပေးပို့ထားပါတယ
်မြန်မာတပ်မတော်ကနေနေပြည်တော်ရှင်းလင်းရံမှာတေဆုံးသွားခဲ့တဲ့ဒီညီမျိုးသားစုတက်ရေးပါတီ KNDP ဖွဲ့ဝင်၃ဦးနဲ့အရက်သားသူတို့ရဲ့ဖြစ်စဉ်ချင်းနဲ့မှာပေါ်ပေါက်ရေးတွက်ပြည်တော်စုဆိုရစုံစမ်းစစ်ဆေးရေးဖွဲ့နဲ့စစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်တော်စုဆိုရအနေနဲ့အကောင်းဆုံးဒီလမ်းနဲ့ဖြေရှင်းသွားမယ်လို့တရားပြည်နယ်ဆိုရဖွဲ့ဝင်ဝန်ကြီးဦးတည်ရကပြောပါတယ
်တခုဖြစ်တဲ့ဟာကိုအကောင်းဆုံးနည်းဖြစ်အောင်ဖြစ်ရှင်းမယ်ပေါ့နော်နောက်ကျတော့မဖြစ်အောင်လုပ်မယ်ပေါ့နော်ကျွန်တော်နေချာနေရရရှိမယ်ပေါ့နော်ဒီနေ့ကဖတ်မီးစမဖြစ်ရှင်းလို့နော်နေချာရမပြည့်ရှင်
းတရားပြည်နယ်ဆိုရအနေနဲ့နှစ်ဖက်တင်ပြစံကြားချက်နဲ့ဒေသတွင်းရရှိတဲ့သတင်းချက်လက်ပေါ်ဒီတော်စုဆိုရကိုတင်ပြထားတယ်လို့ဝန်ကြီးဦးတည်ရကဆိုပါတယ်ဒီဆုံးခဲ့လို့၄ဦးရဲ့မိသားစုဝင်တွေအတွက်ကြရပြည်နယ်ဆိုရဖွဲ့ကနေဒီကနေ့မှငွေကြေး၅သိန်းစီထောက်ပံ့ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ၁၉ရက်နေ့ကလွယ်ကုံမြို့နယ်ပါလောင်ကျေးရွာနဲ့ဒေါ်တခြားကျေးရွာကြား KNDP ရဲ့ခွန်မိုင်းယာယီစစ်စစ်ရေးကင်းစခန်းဖွဲ့ကနေတပ်မတော်ဖွဲ့ကတည်ဆောင်လာတဲ့စစ်ကားကိုစီစစ်ခဲ့တာကြောင့်နောက်ကနေ့မှတပ်မတော်ဖွဲ့ကနေ KNDP ကိစ္စခန်းကရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတိုက်စုံမှုထိဖြစ်ပွားလာခဲ့တာပါဒီပြည်စင်မှာ KNDP သက်ဖွဲ့ဝင်၃ဦးနဲ့ရွာသားသူတည်ဆုံသွားခဲ့တယ်လို့သက်ဖွဲ့ဝင်သူဆက်ပြေးလွတ်မြောက်သွားခဲ့ပါတယ်။လွတ်မြောက်သွားတဲ့သက်ဖွဲ့ဝင်ရဲ့ကြုံတွေ့ရတဲ့ဖြစ်စဉ်ကတော့ KNDP လွယ်ကော်ဆက်ဆံရေးရုံးတာဝန်ခံကုညီးရယ်ကအခုလိုပြောပါတယ
်။ဖြစ်သွားတဲ့ဒီ16ရက်နေ့တို့စစ်ရေးသားတွေစစ်တယ်လာတော့တို့စစ်စစ်တယ်စစ်စစ်ပြီးတော့မှနောက်တကြီးဝိုင်းခါရတဲ့ချိန်မှာဘာမှပြန်မလုပ်ပါနဲ့စစ်စစ်ပဲလက်ခတ်တွေ့ဆုံဖြစ်ရှိဖို့အဲ့လိုပြောတဲ့ချိန်မှာလည်းနဲ့မလည်းလက်ရှိကအဲ့လိုမျိုးတော့မလည်းနဲ့သူဒီကားတော့ဘာလို့အဲ့ဒါဖြုတ်ပြီးတော့မှမျိုးကြီးနေဖောက်ဖို့တပ်ပေါ်ရမယ်ပေါ့အဲ့ဒါတော့တော်တယ်အမှတပ်ပေါ်ရတဲ့ချိန်တပ်ပေါ်ရပဲနဲ့အတော်တိချလိုက်လေအဲ့မှကျွန်တော်တို့ရေပေါ်တယောက်ကသူခုတ်ပြီးမှလို့တော့ပေါ့အဲ့ဒါသူကျွန်တော်စီကြောက်ရပြီးဒါမဲ့ဆွဲနေရမှာတည်းထားတော့ပါတယ်နော်
သဖို့ဝင်သူနဲ့ရွာသားသူတည်ဆုံမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးဘွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရိုးတစ်ခုဖွဲ့စည်းပြီးဖိုက်တိုက်သက်ပြစ်ဒဏ်ချမှတ်ပေးဖို့ KNDP ဘက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်။ဒါပေမဲ့လွန်ကော်ချီဆိုင်ဒေသကူကဲမှုစစ်တမ်းချုပ်အနေနဲ့ကတော့ဒီနေ့မျိုးရပ်ပါတီကသဖို့ဝင်လူဦးတည်ဆုံခဲ့တာဟာနှစ်ဖက်ကိုယ်ပွဲတွေကြောင့်တည်ဆုံခဲ့တာဖြစ်ပြီးသမ္မတော်ကဖန်ဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။KNDP သဖို့ဝင်သူနဲ့အယက်သားသူတို့ကိုအစိုးရတပ်မတော်ဘက်ကဖမ်းဆီးတပ်ပြခံခဲ့ရတာနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ပေးဖို့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ကနေတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသွန်းစော်ကပြောပါတယ်
အဓိကနေတင်တာဖြစ်သွားတဲ့အချိန်ကအဆက်လက်တွေကိုကျွန်တော်ကြည့်ရတဲ့အခါမှာ KNDP ရဲ့တပ်ဖွဲ့ဝင်၃ဦးနဲ့အယက်သားသူတောင်းဝန်တာကိုတွေ့ရပါတယ်။နောက်ပြီးတော့မှကျူးလွန်ခဲ့တဲ့အစိုးရတပ်မတော်ဘက်ကဒီကြော်ရည်တွေကလည်းပဲတရားမေးပုံစံမျိုးဖြစ်နေတယ်ပေါ့နော်။ KNDP နဲ့သက်ဆိုင်ရာဒေတာလွန်ကောအကစားတို့ကြားမှာတော့အကျဉ်းအနှံဆွဆွဲဖြစ်တည်နေတာတွေအကွေပြောဆိုနေကြတာတွေကျွန်တော်တွေ့ရတယ်။မှန်ကြားမဖော်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒီဒေတာကဒီအဖို့ဖြစ်ကြောင့်ပဲဒီကျွန်တော်ရရှိထားတဲ့အင်ဂျီပုတ်ကိုဖိခိုက်နိုင်တယ်ပေါ့လေ။လက်ရှိတွားနေတဲ့မြန်မာပြည်လုံခြုံရေးအကောင့်တွေပုံမှုဆောင်ရွက်မှုမှာလည်းပဲအောက်မီတင်တာမှုတွေဖြစ်နိုင်တယ်ပေါ့။အဲ့ဒါကြောင့်ဖြစ်သွားတဲ့ကိစ္စပေါ်မှာအဆုံးတရားကိုပေါ်ရွေးတဲ့ဒီကျူးလွန်နေတဲ့ခိုင်စဉ်ချင်းအစိုးရတက်မတော်တက်ကသိနေနေတာမရှိသွားမယ်ပေါ့နော်။ပို့ဆောင်ပေးဖို့ဒီဝက်တက်ကုန်းတဲ့စီးရီးတွေလုပ်ပေးဖို့ဒီဝက်တဲ့လို့ကျွန်တော်တို့အဲ့ဒါထောက်ပြတဲ့ဒီရီတင်နဲ့လုပ်တာဖြစ်ပါလေ
။ KNDP ဟာ UNSC ဖော်ဝင်တစ်ဖက်ဖြစ်နေတယ်လို့လက်ရှိမြန်မာငင်းချင်းရေးကော်မရှင်နဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးချက်တွေဆွေးနွေးနေကြလဲဖြစ်ပါတယ်။ UNSC ဖွဲ့အနေနဲ့မြန်မာငင်းချင်းရေးကော်မရှင်နဲ့နောက်ဆုံးဆွေးဆိုမှုမှာမပြေလည်သေးတဲ့စကလုံးအသုံးနှုံးတွေကြောင့်ပြည်ပြချင်းမရှိသေးလို့နိုင်ငံတော်ဆစ်ဆုံးဖြတ်ချက်ချနိုင်တဲ့တိုင်ပင်ခံပုဂ္ဂိုလ်သမ္မတကကွေဦးစည်းချုပ်တို့နဲ့တွေ့ဆုံနိုင်ဖို့ကြိုးစားနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကိုရင်တင်ပြပို့ထားတာဖြစ်ပါတယ်